မြန်မာနိုင်ငံနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုကင်တွဲဖြေရှင်းရမှာနိုင်ငံတကာရဲ့တစ်ဖက်သက်ဖိအားပေးမှုတွေကိုလက်မခံဘဲဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်သွားမှာဖြစ်တယ်လို့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကပြောကြားခဲ့ပါတယ်
။ Our priority now is to expedite repatriation and to create a more conducive
အစိုးရရဲ့လက်ရှိဦးစားပေးလုပ်ငန်းဟာနေရဆုံခွာသူတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံရင်းနဲ့ပြန်ရောက်လာသူတွေအတွက်ကောင်းမွန်တဲ့ဝန်ကျင်ကိုဖန်တီးပေးရပဲဖြစ်တယ်လို့လည်းပြောပါတယ်။ဒီအတွက်ကျွန်တော်တို့ဟာဘင်္ဂလားဒေ့ရှ် UNDP UNHCR နဲ့အာဆီယံမိတ်ဆွေတွေအပြင်စေတနာရှင်တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောကြားသွားတာပါ။ဒီလှုပ်ရက်ကိုဟန်တားဖို့နဲ့ဒုက္ခရောက်နေသူတွေကိုအမျက်ထုတ်ဖို့အတွက်ဖြက်လို့ဖြက်စီလှုပ်ရက်တွေလည်းရှိနေတယ်လို့ဦးကျော်တင်ဆွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းလက်မှတ်ရေးထိုးထားတဲ့အတိုင်းနေရဆွန့်ခွာသူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်တောင်းဆိုလိုက်ပြီးပြန်ရောက်လာသူတွေကိုဥပဒေနဲ့အညီနိုင်ငံသားစီစီကပ်ပြရေးNVC ကပ်ပြားတွေကိုထုတ်ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ပြပကမျှတခြင်းမရှိတဲ့အကြက်ကိုင်းမှုတွေကိုအရေးယူတုံ့ပြန်မှာမဟုတ်ဘူးလို့လည်းသူကပြောကြားလိုက်ပြီး ICC ကအရေးယူဖို့အားထုတ်မှုနဲ့ပတ်သက်ပြီးလည်း ICC ဟာမြန်မာနိုင်ငံပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးလို့ပြောပြီးဝန်ကြီးကပယ်ချခဲ့ပါတယ်။